ိုင်းနိုင်ငံအခြေစိုက် SOR Foundation ရဲ့ Children Crisis Center မှာစောင့်ရှောက်ထားတဲ့ကလေးတွေထိုင်းနိုင်ငံထဲမှာပညာသင်ကြားပြီးလုံခြုံရေးကာကွယ်လဲရစေမယ့်အထောက်အထားလက်မှတ်တွေကိုထိုင်းအစိုးရကထုတ်ပေးနေပါပြီ။ဒီလိုတရားဝင်အထောက်အထားလက်မှတ်တွေရလာတဲ့အတွက်ကျန်းမာရေးစောင့်ရှောက်မှုကိုပါခံစားရတော့မှာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မှာအခြေစိုက်ထားပြီးမိဘမဲ့ကလေးတွေအပါအဝင်ကလေးငယ်တွေနဲ့အမျိုးသမီးတွေကိုကူညီဆောက်ရှောက်မှုပေးနေတဲ့ Soft Foundation ကကလေးတွေကိုထိုင်းဆိုရကထိုင်းနိုင်ငံထဲမှာနေထိုင်ဖို့နဲ့အခမဲ့ပညာသင်ကြားနိုင်ဖို့အတွက်အထောက်အထားလက်မှတ်တွေကိုဖေဖော်ဝါရီလကုန်ပိုင်းကနေစတင်ထုတ်ပေးခဲ့ပြီးမတ်လ2ရက်နေ့ထိတပတ်အတွင်းမှာတော့ကလေးပေါင်း39ယောက်စတင်ရရှိပြီဖြစ်ပါတယ်။ဒီလက်မှတ်တွေကိုထုတ်ပေးနိုင်ရေးအတွက်ဥပဒေကြောင်းအရလွတ်ဆောင်ခဲ့တဲ့ထိုင်းရှိနေများကောင်စီရဲ့ကလေးငယ်များနိုင်ငံမဲ့များနဲ့ရွှေပြောင်းလို့သမားရေးဆိုင်ရာဆက်ကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ် Social Action for Children and Women Foundation ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့မစ္စတာဆူရာဘွန်ကောင်းကြံထွက်ကထိုင်းနိုင်ငံထဲမှာမွေးဖွားတဲ့ကလေးတွေအနေနဲ့ထိုင်းနိုင်ငံသားတွေနီးတူအခွင့်အရေးရှိတဲ့အကြောင်းပြောဆိုသွားခဲ့ပါတယ်
။လာချာလေချင်းကြောလာနာမင်းကတော့မနေနာမဟိုင်းမဲဖာမချိုက်က
သူပြောသွားတဲ့အထဲမှာတော့ဒီအထောက်ထားလက်မှတ်တွေဟာလက်ရှိမှာတော့ထိုင်းဆိုရကျောင်းနေမှာအခမဲ့ပညာသင်ကြားနိုင်ပြီးနောက်ပိုင်းမှာအခမဲ့ကျန်းမာရေးစောင့်ရှောက်မှုတွေပါရရှိမှာဖြစ်တယ်လို့ဆိုပါတယ်။ဒီအထောက်ထားလက်မှတ်တွေကနေတဆင့်ပြီးတဆင့်ထိုင်းနိုင်ငံထဲမှာမွေးဖွားပြီးမိဘမဲ့ကလေးတွေဆိုရင်တော့ထိုင်းနိုင်ငံသားတွေအဖြစ်ပါတောင်းဆိုနိုင်ကြောင်းပြောပြသွားပါတယ်။ဒါအပြင်ထိုင်းနိုင်ငံထဲမှာမွေးဖွားတဲ့ကလေးငယ်တွေအနေနဲ့အထောက်အထားလက်မှတ်တွေရရှိမှာဖြစ်တယ်လို့ဒီလက်မှတ်တွေကိုကန်ဆောင်ပြီးထိုင်းနိုင်ငံသားတွေနီးတူကျောင်းဆရာဆရာဝန်တွေအစိုးရဝန်ထမ်းတွေအထိလှုပ်ဆောင်နိုင်ဖို့အတွက်အခွင့်အလမ်းရှိတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်။လက်ရှိမှာတော့ Soft Foundation ရဲ့ဂေဟာမှာနေထိုင်နေတဲ့မိဘမဲ့ကလေးတွေကိုတော့ထိုင်းနိုင်ငံသားတွေအဖြစ်တောင်းဆိုဖို့အတွက်ဆက်လက်လှုပ်ဆောင်နေတယ်လို့လည်းသူကဆိုပါတယ်။ထိုင်းနိုင်ငံသားတွေအဖြစ်တောင်းဆိုသွားမဲ့ဒီကလေးတွေကတော့မိဘတွေတည်ဆုံသွားတာတွေမိဘတွေစွန့်ပစ်သွားတာတွေမိဘတွေကစောခေဟာမှာထားခဲ့ပြီးတဲ့နောက်နှစ်ရှည်ကြာတဲ့တိုင်အောင်ပြန်လည်ဆက်သွယ်တာမျိုးမလုပ်တော့တဲ့ကလေးတွေပါဝင်ပါတယ်။ထိုင်းနိုင်ငံထဲမှာမွေးဖွားတဲ့မွေးစည်းရှိသူတွေကိုလည်းအသက်10နှစ်ကျော်ရင်ထိုင်းနိုင်ငံသားအဖြစ်တောင်းဆို권ရှိတယ်ဆိုပြီးသူကပြောပြပါတယ်။ထိုင်းနိုင်ငံထဲမှာကြောင်းတက်နေပြီးတက္ကသိုလ်အထိပညာသင်ကြားနေတဲ့ကလေးတွေဆိုရင်လေသူတို့ကိုယ်တိုင်ထိုင်းနိုင်ငံသားအဖြစ်တောင်းဆိုနိုင်တယ်ဆိုပြီးသူကပြောဆိုသွားပါတယ်ရှင်။